ယူကရိန်းကရုရှားကိုတွန်းလှန်တိုက်ခိုက်ရေးဟာအမြန်မဲဖြစ်လာနိုင်ရည်ရှိတယ်လို့ယူကရိန်းကာကွယ်ဝင်ကြီးအိုလက်စကီရက်စနီကော့ဖ်ကတောက်ကြားနေမှာပြောကြားလိုက်ပါတယ်။ယူကရိန်းတပ်တွေဟာရုရှားတပ်တွေကိုတွန်းလှန်မှုအတွက်ယာနုံပြည့်နေပါအစင်းစင်ဖြစ်နေပြီဖြစ်ပြီးတော့သူတို့မှာခင်မီလက်နက်ကြိယာတွေလည်းရှိနေပြီလို့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံတလွှားရုရှားတပ်တွေရဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်တညာထဲမှာအိပ်ပျော်နေတဲ့အရသာ23ဦးသေဆုံးခဲ့ရပြီးတဲ့နောက်မှာယူကရိန်းကာကွယ်ဝင်ကြီးကအခုလိုပြောကြားလိုက်တာပါ။ယူကရိန်းပိုင်းနဲ့နယ်မြေတွေကိုသိမ်းပိုက်ထားတဲ့ရုရှားတပ်တွေကိုမောင်းထုတ်ရမှာအနောက်နိုင်ငံတွေကပေးပို့တဲ့ရာနဲ့ချီတဲ့တန့်ကားနဲ့တန်ချက်ကာကားတွေတုံးဖို့ယူကရိန်းဆိုတာကပြင်နေပါတယ်။နေတိုးမဟာမိတ်တွေကသူတို့ဂရိပြုထားတဲ့အတိုင်းယူကရိန်းကိုတန်ချက်ကာကအစီ1550နဲ့တန်ကား230အပါဝင်တိုက်ခိုက်ရေးယာဉ်တွေကိုပေးပို့ခဲ့တာဖြစ်ပါတယ်။ယူကရိန်းလက်ပိုင်းကအမှန်မျိုးကလေးမှာတော့မိသားသမားတွေကရုရှားရဲ့မစ်ဆိုင်းဒုံးကျည်ထိမှန်တဲ့လူနေအဆောက်အဦကလောင်ကျွမ်းနေတဲ့မိကိုစူးစမ်းနှိမ့်သက်နေတာပါ။အဲ့ဒီအဆောက်အဦမှာရင်တေဆွမ်းအသူကကလေးငယ်အများပြအပါဝင်19ဦးရှိပါတယ်။အခုလိုရက်သားတွေနဲ့လူနေအဆောက်အဦပြစ်ခတ်တိုက်ခိုက်တာဟာခွင့်လွန်နိုင်ခြင်းမရှိကြောင်းနဲ့အ мян ရက်တံပို့ကုလသမဂ္ဂကတောင်းဆိုပါတယ်။အခုလိုတိုက်ခိုက်မှုဟာတရုတ်သမ္မတရှီကျင်ပင်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးစီးအခြေအနေအပြေရှားဖို့ဆွေးနွေးပြီးမကြခင်မှာပဲဖြစ်ပွားခဲ့တာဖြစ်ပါတယ်။